ရခိုင်ပြည်နယ်အရေးကြောင့်နိုင်ငံတကာကအာရုံစိုက်ခံနေရချိန်မှာပဲမြန်မာနိုင်ငံကိုဒီလာတဲ့သွားရောက်ဖို့ကုလသမဂ္ဂလူညုံရေးကောင်စီအလှည့်ကျဥက္ကဋ္ဌကကန့်လန့်ခဲ့ပေမဲ့အခုအချိန်ဟာအချိန်မတန်သေးလို့လာဖို့မသင့်တော်သေးဘူးဆိုပြီးမြန်မာအစိုးရကငြင်းဆန်လိုက်ပါတယ်။အခုရပိုင်းအတွင်းမှာကိုဒုက္ခသည်တွေပြန်လည်လက်ခံရေးဆောင်ရွက်နေတာတွေကိုကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကိုသွားရောက်ပြသဖို့စီစဉ်ထားတာရှိတယ်လို့လည်းကုလသမဂ္ဂဆိုင်ရာမြန်မာအသံအမတ်ကြီးကပြောကြပါတယ်။အသေးစိတ်ကိုတော့မဆုမွန်ကပြောပြမှာပါ။
အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးလူခွေချိုးဖောက်မှုတွေရှိနေတယ်လို့နိုင်ငံတကာကစိုးရိမ်မှုတွေရှိနေတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသအရင်းမြန်မာနိုင်ငံကိုကုလသမဂ္ဂလုံခြုံရေးကောင်စီကလာရောက်မဲ့အစီအစဉ်ပေါ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသအရင်းတွားရောက်လေလာဖို့မြန်မာနိုင်ငံကိုကုလသမဂ္ဂလုံခြုံရေးကောင်စီကလာရောက်မဲ့အစီအစဉ်ပေါ်မြန်မာနိုင်ငံကမကန့်ကွက်ပေမဲ့လည်းဒီလာထဲမှာတော့အချိန်မတန်သေးဘူးလို့အကြောင်းပြန်ကြားခဲ့ကြောင်းလုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌကိုဝိတ်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတာအမတ်ကြီးမန်ရှော့အော်အိုဒဘီကသတင်းတောက်တွေကိုပြောဆိုလိုက်တာပ
ါ။မြန်မာ
ကုဝိတ်နိုင်ငံကုလသမဂ္ဂဆိုင်ရာတာအမတ်ကြီးကသူ့အနေနဲ့လုံခြုံရေးကောင်စီဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့အချိန်မှာမြန်မာနိုင်ငံကိုသွားနိုင်မှုစီစဉ်ခဲ့တာဖြစ်တယ်လို့အခုလိုသူကပြောတာပါ။ဒါပေမဲ့လည်းဒီလာထဲမှာတော့မဖြစ်တော့ပါဘူး။တခြားလုံခြုံရေးကောင်စီအဖွဲ့ဝင်တွေနောက်ပိုင်းမှာစီစဉ်ကောင်းစီစဉ်ကြပါလိမ့်မယ်။မတ်လ၊ဧပြီလလောက်မှာလည်းဖြစ်ချင်းဖြစ်ပါလိမ့်မယ်ဆိုပြီးသူကပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့ကုလသမဂ္ဂလုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့အနေနဲ့အခုချိန်မြန်မာနိုင်ငံကိုဘာကြောင့်သွားရောက်ဖို့အချိန်မတန်သေးဘူးလို့တုံ့ပြန်ခဲ့ရပါတယ်ဆိုတာကိုတော့နယူးယောက်ကကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဟောက်တို့ဆန်ကိုဆက်တယ်မင်းမြတ်တဲ့ခါမှာသူကအခုလိုစဖြေပါတယ်
ဒီလိုရှိပါလားခင်ဗျလူမျိုးရေးကောင်စီကသွားဖို့ဆိုတာတော့အမှန်တော့ကျွန်တော်တို့တရားဝင်အနေနဲ့ပြောတာပါညာလည်းမရှိပါဘူးတကယ်ကတော့ဒီသမားမှာထုတ်ပြန်လိုက်တဲ့လူမျိုးရေးကောင်စီဥက္ကဋ္ဌရဲ့ statement ပေါ့အဲ့ထက်မှာကဒီရခိုင်ဒေသအခြေအနေနဲ့ပတ်သက်ပြီးတော့လူမျိုးရေးကောင်စီကနေပြီးတော့စောင့်ကြည့်ဖို့အဲဆိုတဲ့ဟာစာပိုက်လေးတစ်ခုရှိရပါလေအဲ့ဒါပေါ့နင်းပြီးတော့မှသူတို့ကအခြေအနေဘယ်လိုရှိလဲဘာညာလေ့လာခြင်းနဲ့သဘောပါပဲအဲ့ဒါကိုအလွတ်သဘော theory လာမှာဒုညကောင်စီဥက္ကဋ္ဌဆောင်ရမ်းမဲ့ကုဝိတ်ကနေပြီးကျွန်တော်တို့ချင်းကပ်ပြီးတော့ရှင်းနေဘလို့ရှိလေကျွန်တော်တို့ဒီဒုညကောင်စီကနေပြီးတော့အများကြီးမဟုတ်ပါဘူးစုဖွဲ့လေးနှစ်ယောက်သုံးယောက်လောက်ဖြစ်ဖြစ်လာလို့ရမလားဆိုပြီးတော့တီးခောက်ပါတယ်တီးခောက်တော့ကျွန်တော်တို့ကဒါကိုပြန်ပြောတာပါရခိုင်ကိစ္စနဲ့နောက်ပိုင်းမောင်နှောကိစ္စနဲ့ပတ်သက်ပြီးတော့တစ်ဖက်နိုင်ငံကိုဖော်ပြသွားတဲ့လူတွေပြန်လည်လက်ခံရေးကိစ္စလည်းပဲကျွန်တော်နိုင်ငံဆောင်ရွက်နေတာတိုးတက်မှုတွေရှိတယ်နောက်ပြီးတော့ပြန်လည်လက်ခံဖို့လည်းကျွန်တော်တို့ကပြင်ဆင်ထားပြီးသားအားလုံးနဲ့ဆင်ခြင်ဖြစ်ပြီးနောက်တစ်ချက်ကကျွန်တော်တို့ဒီမကြခင်ဒီအခုရပိုင်းတွင်းမှာပါပဲအရှိပါတဲ့ပေါ့ဆိုရင်ကျွန်တော်တို့ကဒီမောင်နှောဒေသကိုတဏ္ဍာန်ဖွဲ့တွေကိုကျွန်တော်လိုက်ပြဖို့ရှိပါတယ်ဟိုခေါ်ဆောင်ပြီးတော့လေကျွန်တော်တို့ဒီပြန်လည်လက်ခံရေးနဲ့ပတ်သက်လို့ဆိုင်ပြီးနေဟိုတည်ငြိမ်ရေးတိုင်းနဲ့ပတ်သက်လို့ကျွန်တော်တို့ဆောင်ရွက်နေတဲ့ဟာတွေကိုကျွန်တော်တို့ကဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနောက်ပြီးတော့ဟိုကုလသမဂ္ဂတာဝန်ရှိတဲ့လူတွေပါကျွန်တော်တို့ပေါ်ပြီးတော့ပြဖို့စီစဉ်နေရှိပါတယ်အဲ့ဒါကြောင့်ကျွန်တော်ဒါတွေဆောင်ရွက်နေပါတယ်အဲ့ဒါကြောင့်ဒီချိန်မှာတော့ကျွန်တော်တို့ဟာလာလူမျိုးကောင်စီနေနဲ့လည်းလာဖို့ကျွန်တော်လိုအပ်ချက်မရှိဘူးဒီချိန်မှာတော့လိုအပ်ပါဘူးဆိုတဲ့သဘောပဲကျွန်တော်တို့ကဟိုကောင်းမွန်နဲ့ပြန်ပြောတာပါဒါအလွတ်သဘောပဲသူကအလွတ်သဘောနဲ့မိတယ်ကျွန်တော်ကအလွတ်သဘောနဲ့ပြန်ပြောတဲ့သဘောပါပဲ
တာမတ်ကြီးဟိုပြီးခဲ့တဲ့ရက်ကတော့ဒီရခိုင်ပြည်နယ်မောင်နှောမြို့နယ်ဘက်မှာအစုလိုက်ပြုံလိုက်မြုပ်ထားတယ်ဆိုတဲ့ဥစ္စာတွေတွေ့တယ်ဆိုပြီးသတင်းဌာန AP ကပြောပါတယ်ဒါပေမဲ့ဒီနေ့ကျမတို့ VOA ကဒီရခိုင်ပြည်နယ်အစိုးရကဒီတာဝန်ရှိတဲ့သူကိုမေးတဲ့အခါမှာသူတို့ကိုယ်တိုင်အခုကွင်းစင်းပြီးသွားပြီးစစ်ဆေးတယ်ပေါ့နော်ဘာမှမတွေ့ဘူးဘာတစ်ခုမှမရှိဘူးအဲ့ဒါနဲ့ပတ်သက်ပြီးတော့လေတရားဥပဒေချောင်းရပါတော့ဒီလိုမဟုတ်မမှန်ပြောတဲ့သတင်းဌာနတွေပေါ့ဘူးပြန်ပြီးတုံ့ပြန်ဆောင်ရွက်သွားမယ်ဆိုပြီးရခိုင်ပြည်နယ်အစိုးရဘက်ကပြောပါတယ်ဆိုတော့ဒီတမကြီးအနေနဲ့ပေါ့နော်အခုလိုမျိုးဒီဘက်ကမေးခွန်းထုတ်လာတာတွေရှိတယ်ပြောဆိုလာတဲ့ဆွဆွဲချက်တွေရှိတယ်ဆိုတော့တရက်သူတို့အဲ့ဒီနေရာကိုကိုယ်တိုင်သွားပြီးကြည့်လိုက်မယ်ဆိုလို့ရှိရင်ဒီဆွဆွဲချက်တွေဒီပြောဆိုချက်တွေကတစုံတရာမှတက်ရောက်မှုရှိနိုင်မယ်လို့တမကြီးထင်ပါလားရှင
်ကျွန်တော်တို့ကတော့ငကိုရဲကလည်းဟိုအစိုးရအနေနဲ့ပြောထားပြီးသားပါပဲခုပြည်မဲ့ပြုမှုဆောင်ရွက်တာရှိလို့ရှိရင်ဘယ်သူပဲဖြစ်ဖြစ်ကျွန်တော်တို့ကအကြီးအကဲဆောင်ရွက်ဖို့စဉ်းစားရှိတယ်လုပ်မယ်အယူဆောင်ရမယ်ပေါ့ဥပဒေမဲ့ဟာလူခွင့်ချိုးပေါက်တော့ဘယ်တော့မှအားပေးတာမဟုတ်ဘူးကျွန်တော်တို့ကဒါတွေကိုအမြဲတမ်းဟိုစန့်ကျင်နေတာဖြစ်တဲ့ခါကျတော့ဆိုရအနေနဲ့ဒါတွေကိုတည်တည်ထောက်ထားနဲ့ကျွန်တော်တို့ပြန်နိုင်မယ်ဆိုလို့ရှိရင်ကျွန်တော်အေးအေးယူမယ်လိုအပ်တဲ့ဥပဒေကြောင်းရကျွန်တော်တို့ကအယူဆောင်ရမယ်ဆိုတော့ကျွန်တော်တို့ကပြောထားပြီးသားအခုဆွဆွဲတာနဲ့ပတ်သက်ပြီးကျွန်တော်တို့ကတော့စစ်စေးစုံစမ်းမြင်းမြန်းကြီးလောက်ရမယ်ဟာကတော့ကျွန်တော်တို့ဘက်ကတာဝန်ရှိတာလှုပ်ရှားရှိတာတော့တို့လှုပ်နေတာပေါ့ဒီကိစ္စနဲ့ပတ်သက်လို့တော့ဘောရမချက်ပေးဖို့ကတော့စောသေးတယ်လို့ကျွန်တော်ထင်တယ်ကျွန်တော်ကိုယ်တိုင်ကအခုရခိုင်ဆိုရဘက်ကပြောထားတယ်ကျွန်တော်လည်းမတွေ့ဘူးဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်ကမှမချက်ပေးစရာမရှိဘူး။ဒါကျွန်တော်ရည်ရည်ချက်ချက်တော့ရှင်းတယ်။ဒီလိုကလည်းဟိုတက်မတော်ကိုယ်တိုင်ကတွေးရှိခဲ့တဲ့အလောင်း၁၀လောင်းနဲ့ပတ်သက်ပြီးတော့ဟိုကျွန်မစစ်စစ်မှုအရေးယူမှုတွေလုပ်မယ်ဆိုတဲ့ကိစ္စနဲ့ဒီတက်မတော်ကိုယ်တိုင်ကပြောထားရှိတယ်လေ။ကျွန်တော်တို့ကတော့တက်တဲ့တောက်တာခိုင်းလုံးနေဆိုတော့အရေးယူဆောင်ရွက်မှုကတော့လုပ်မှာပါ
။ရခိုင်ပြည်နယ်တွေကိုအချက်လက်စာဖွေရေးအဖွဲ့ဆီလို့ဖို့အပါအဝင်သတင်းမီဒီယာတွေနဲ့ကုလအဖွဲ့အစည်းတွေကိုဝင်ရောက်ခွင့်ပေးဖို့မြန်မာ မာအစိုးရကိုကုလသမဂ္ဂပါဝင်လူခွေအဖွဲ့တွေကအစဉ်တစိုက်တောင်းဆိုနေကြတာဖြစ်ပြီးမြန်မာအစိုးရဘက်ကတော့အခုချိန်ထိလက်မခံနိုင်သေးတဲ့အခြေအနေဖြစ်ပါတယ်ရှင်။